ကဘာပတ်လည်းနဲ့တော့ရောက်ကြံတန်းခဲ့တဲ့ပထမဆုံးအမေရိကန်အာကာသယာဉ်မှူး John Glenn ဟာခြေသပရီးနေမှာပဲကွယ်လွန်သွားပါပြီ။အသက်65နှစ်ရှိပြီဖြစ်တဲ့ John Glenn ဟာ Ohio ပြည်နယ်တက္ကသိုလ်ရဲ့ James Cancer ဆေးရုံမှာတက်ရောက်နေတာတပတ်ကျော်ပြီလို့ Ohio တက္ကသိုလ် John Glenn လူလူရဲ့အကောဒိတ်ကပြောပါတယ်။အခုလို Mr. Glenn ကွယ်လွန်သွားတာဟာအမေရိကန်နိုင်ငံရဲ့နိုင်ငံအကျိုးပြုအထင်ကြီးပုံကိုတူဆုံးပါသွားတာဖြစ်တယ်လို့သူတို့ဇနီးမောင်နှံအတွက်လည်းမိတ်ဆွေပြောက်ဆုံးပါသွားတာလို့သမ္မတ Barack Obama ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီကနေ့မှာအာကာသစူဇန်လေးလာမှုမှာအထင်ကြီးရှေ့ဆောင်နှံပြဖြစ်တဲ့ John Glenn ကို American ပြည်ထောင်စုကဆုံးရှုံးခဲ့ရပြီလို့ရွေးကောက်ခံသမ္မတ Donald Trump ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ် Mr. Glenn ဟာစူဇန်လေးလာလို့သူနောင်လာနောက်သားတွေအတွက်အားကြပွဲတရေကောင်းတူဖြစ်ပြီးသူ့ကိုသတိရအောင်ဝင်နေမှာဖြစ်ကြောင်းနဲ့ Trump ကရေးသားခဲ့ပါတယ်1989ခုနှစ်မှာစစ်ဖက်လေယာဉ်မှုတွေဖြစ်နေရွေးခံရတဲ့ Mercury 7 လို့သိကြတဲ့ခလူးပါဖွဲ့ဟာ American နိုင်ငံရဲ့ပရမဆုံးအာကာသယာဉ်မှုတွေဖြစ်လာပြီးသူတို့ထဲမှာ Mr. Glenn တယောက်ပဲနောက်ဆုံးဖြစ်နေတက်ရှိထင်ရှားကြံရတာဖြစ်ပါတယ်1962ခုနှစ် February လမှာတော့ Francis 7 လို့နာမည်ပေးထားတဲ့အာကာသယာဉ်နဲ့9နာရီနီးပါးကြာအောင်ကဘာကိုပတ်ခဲ့တဲ့ပထမဆုံး American အာကာသယာဉ်မှုတစ်ဦးလည်းဖြစ်ပါတယ်။ John Glenn ဟာနိုင်ငံရေးကိုစိတ်ဝင်စားသူဖြစ်ပြီးတော့1964ခုနှစ်မှာ Ohio ပြည်နယ်အထက်လွှတ်တော်မှာ Democratic Party အမတ်တစ်ဦးဖြစ်နေတာဝန်ယူခဲ့ပါတယ်။